နှစ်သက်ပါကိုသားညုံရေနှစ်သက်ရောက်ပြီဆိုတော့အခုနှစ်ထဲမှာအသုံးဝင်လာနိုင်မယ့်ဒီပညာရဲ့အကြောင်းအမြင့်ကြိုကြည့်ကြရင်မကောင်းလားရှင်
မင်္ဂလာနှစ်သက်ပါဗျာကျွန်တော်ရဲ့ဒေသတူကနေမှုထိုင်မှုဘဝတွေမှာဤပညာတွေကတခုမဟုတ်တခုပတ်သက်နေတာဆိုတော့ဘာတွေဖြစ်လာအောင်လဲဆိုတာကြိုသိထားရင်ကောင်းတာပါဗျာ
လူပြောများလာနိုင်တဲ့ဤပညာသစ်တွေကတော့အများကြီးပဲရှင်အမေရိကန်နဲ့ UK ထုတ်အထင်ကရသတင်းစာကြီးတွေမဂ္ဂဇင်းကြီးတွေထဲမှာသုံးသပ်ဖော်ပြကြတဲ့ဤပညာဆောင်းပါးတွေကနေမှလူတွေရဲ့နေ့စဉ်ဘဝနဲ့ဆက်ဆက်နေတဲ့ဤပညာတချို့ကိုပဲပြောကြတာပေါ့ရှင်ဆိုတော့အခုတစ်သက်ထဲမှာသေစာပေါက်ပိုတွေ့လာနိုင်တာတခုကတော့ smartphone တွေနဲ့ရိုက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်တဲ့ video တွေပဲရှင်ပြီးခဲ့တဲ့2016မကုန်ခင်ကတည်းကလူသုံးများတဲ့ဒီလူမှုကွန်ရက်အားလုံးမှာ live streaming ဤပညာကိုထည့်ပေးလာကြတယ်ဆိုတော့ကိုမြင်ချင်းချင်းမမြင်ချင်းချင်းအဲ့ဒီ video မျိုးတွေကိုပိုတွေ့လာဖို့ပဲရှိတယ်လို့ Wall Street Journal ရဲ့ဆောင်းပါးတခုမှရေးထားတယ်လေ Facebook live Twitter live Instagram live ဆိုပြီးတော့မှဓာတ်ရိုက်ရိုက်ပြနေတဲ့ video တွေတွေ့နေရတယ်မလားအဲ့လိုမျိုးဓာတ်ရိုက်ဗီဒီယိုရိုက်ပြီးတော့မှကိုယ့်ရဲ့မိတ်ဆွေကိုယ့်ရဲ့ထဲမှာရှိနေသမျှလူတွေမြင်အောင်ပြနိုင်တဲ့ဤပညာနဲ့လူမှုကွန်ရက်တွေကအိတ်ဆောင်တွေကကိုယ်ပိုင်ရုပ်တံကိုယ့်ရဲ့မျိုးဖြစ်အောင်ဖန်တီးနေတာလို့အဲ့ဒီထဲမှာရှင်းထားတယ်
။ Internet of Things အတူကောက် IoT ဆိုတာကိုလည်း2019ခုနှစ်ထဲမှာပိုပိုပြီးတော့ကြားလာရမှာသိကြတယ်ဗျ။ Internet of Things ဆိုတာဘာလဲလို့ဆိုရှင် Internet ကွန်ရက်ထဲမှာတစ်ခုနဲ့တစ်ခုကြိုးမဲ့ချိတ်ဆက်ဆက်သွယ်ထားတာအရာတွေအားလုံးကိုပြောတာပါ။လက်ကင်စမတ်ဖုန်းတွေစမတ်လက်ပတ်နာရီတွေလိုမျိုးပစ္စည်းတွေကစပြီးတော့နောက်ဆုံးပေါ်ရေခဲတက်တာတွေဝစ်ရှော့ဇက်တွေကြိုးမဲ့စပီကာတွေမော်တော်ကားတွေအထိအင်တာနက်နဲ့ချိတ်ဆက်လာကြပါပြီဒီလိုမျိုးအင်တာနက်ကွန်ရက်ထဲမှာရှိနေတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုအဆက်အသွယ်ချက်ပြီးတုံ့ပြန်နိုင်တဲ့ပစ္စည်းမှန်သမျှက IoT တွေလို့လွယ်လွယ်နားလည်အောင်ပြောလို့ရပါတယ်အင်တာနက်ကတစ်ဆင့်ပစ္စည်းအချင်းချင်းဆက်သွယ်တာဖြစ်နိုင်တယ်ပစ္စည်းနဲ့လူတွေကြားဆက်သွယ်တာလည်းဖြစ်နိုင်ပါတယ်အထူးသဖြင့်အိမ်သုံးဆက်ပစ္စည်းတွေထဲမှာဒီ IoT ပစ္စည်းမျိုးတွေကအခုနှစ်ထဲမှာပိုပြီးတော့အသုံးများလာနိုင်တယ်လို့ Forbes Magazine ရဲ့ IT ဆောင်းပါးတစ်ခုမှာခန့်မှန်းထားပါတယ်။ဥပမာဒီ IoT ရေခဲတက်တာကအထက်မှာရှိနေတဲ့လေမော်ရေကုန်တော့မယ်၊ကြုတ်ကုန်တော့မယ်ဆိုတာကိုအထူးစီမံထားတဲ့ sensor ကနေသိပြီးတော့ကိုယ့်ရဲ့လက်ကင်ဖုန်းကိုဆက်သွယ်ဝယ်ဖို့သတိပေးတဲ့ message လှမ်းပို့နိုင်တယ်ဗျ
။နောက်ဆုံးပေါ် IoT အဝတ်ချော်ဆက်တွေဆိုလို့ရှိရင်လည်းဒီအဝတ်ချော်ဆက်ပြကုန်တော့မယ်ဆိုတာနဲ့ဝယ်နေကြ online ဈေးဆိုင်ကိုလှမ်းမှဝယ်နိုင်အောင်လို့လုပ်လို့ရတယ်ရှင်။အဲ့လိုမျိုး Internet of Things အိမ်သုံးပစ္စည်းတွေတနည်းပြောရင်တော့အိမ်သုံး smart ပစ္စည်းတွေကိုနောက်ဆုံးပေါ်ဤပညာတွေမိတ်ဆက်ကြတဲ့ကုန်စည်ပြပွဲကြီးတွေတိုင်းမှာလည်းတွေ့နေရတယ်မလား။ရွေးချယ်စရာအမျိုးအစားတွေကလည်းမနှဲလာဘူး IBM တို့ LG တို့ Samsung တို့ Apple တို့ Google တို့နောက်ဆုံး Huawei တို့လိုမျိုးကုမ္ပဏီတွေဆိုရင်ဒေါ်လာသန်းထောင်ချီအကုန်ခံပြီးတော့မှဒီလူတွေအတွက်ကိုတကယ်ကိုထိရောက်အသုံးဝင်မဲ့ IoT ပစ္စည်းတွေထုတ်နိုင်ဖို့လေ့လာမှုတွေကိုမပြတ်လုပ်နေကြတာအဲ့ဒါကြောင့်လဲအခု2019ခုနှစ်ထဲမှာတော့ IoT ပစ္စည်းတွေပိုတွေ့လာရမယ်လူသုံးပိုများလာလိမ့်မယ်လို့ခန့်မှန်းနေကြတာပဲရှင်လူတွေရဲ့နေမှုထိုင်မှုပုံစံကိုပြောင်းလဲသွားစေနိုင်တဲ့ပစ္စည်းမျိုးတွေဖြစ်တယ်လို့ Huffington Post ရဲ့ online ဆောင်းပါးတစ်ခုမှာတော့ဆိုထားတယ် Internet of Things လို့သတ်မှတ်နိုင်တဲ့ smart ပစ္စည်းတွေထဲမှာအသုံးများပြီးတော့မှစိတ်ဝင်စားခံရမှုလဲများနေတဲ့ပစ္စည်းတစ်မျိုးကတော့ Amazon တို့ Google တို့ကထုတ်ထားတဲ့ကြိုးမဲ့ speaker တွေပဲရှင်
ကိုကအတန်နဲ့အမိတ်ပြီးအမိတ်ဖြည့်လို့လို့ရတဲ့ Google Home နဲ့ Amazon Echo Speaker တွေကဖြော်ပြရေးအတွက်တင်အသုံးဝင်တာမဟုတ်ဘူးဗျ။ Internet နဲ့ချိတ်ဆက်ထားတဲ့အတွက်ကြောင့်ဒီနောက်ဆုံးရသတင်းသိကျင်လို့ရှိရင်လည်းသူက online သတင်းတွေကိုကိုးကားပြီးတော့သတင်းပြောပြနိုင်တယ်။မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုလည်းပြောပြနိုင်ပါတယ်။ရေစရာဟာသတွေပြောပါဆိုရင်လည်းပြောပြသေးတယ်။ဘယ်နာမှာဘလူးအစားအသောက်ဆိုင်တွေရှိသလဲဆိုတာမျိုးလဲအဲ့ဒီ Speaker တွေကိုကိုကအတန်နဲ့မီးလိုက်လို့ရှိရင်သူကအတန်ထွက်ပြီးတော့ပြန်ဖြည့်ပါတယ်။
ဆွေဒင်နိုင်ငံကဟိုတယ်ကြီးတစ်ခုမှာဆိုရင်အဲဂျူရီအစားအဲ့လိုမျိုးစပီကာမျိုးနဲ့အစားထိုးနိုင်ဖို့အတွက်စမ်းသပ်နေပြီဆိုတာကျွန်တော်တခါကတော့မှအစီအစဉ်လုပ်ဖူးပါတယ်ခတ်ဝိုင်းဝိုင်းရှည်ရှည်စလင်ဒါပုံစပီကာလေးတွေကိုခလုတ်တွေဘာတွေလဲနှိမ့်နေစရာမလိုဘူးကို့အတန်နဲ့လှမ်းပြီးတော့မှအမေးအဖြေလုပ်ရုံပါပဲ Google Home Speaker တွေဆိုလို့ရှိရင်တော့ OK Google ဒါမှမဟုတ်ရင်လည်း Hey Google လို့စပြီးတော့ခေါ်ရတယ် Amazon ရဲ့ Echo Speaker ဆိုရင်တော့ Alexa လို့စခေါ်လိုက်တာနဲ့ဆက်ကသူ့ကိုပြောနေတာပဲဆိုတာကိုသိပြီအဲ့ဒီနောက်မှာတော့ကိုကမေးချင်တာမေးခိုင်းချင်ရခိုင်းရုံပါပဲအဲ့လိုမျိုးစကားပြောစပီကာတွေကိုကိုရဲ့ကိုရေးလက်ထောက်လို့လည်းပြောလို့ရပါတယ်အိမ်မှာရှိတဲ့ IoT ပစ္စည်းတွေကိုထိမ့်ချုပ်ပေးနိုင်တဲ့ Master Control လို့လည်းပြောလို့ရတယ်လို့နောက်ဆုံးပေါ်ပစ္စည်းစမ်းတွေနဲ့ဤပညာသစ်တွေကိုမိတ်ဆက်ပေးနေတဲ့ CNET website ကညွှန်နေရှင်အဲ့ဒါလည်းမမှားပါဘူး။ဘာလို့လဲဆိုတော့ဒီဥပမာပေါ့နော်ဒီအခန်းထဲကမီးလုံးအလင်းရောင်ကိုမှိန်စင်နေပိတ်ချင်နေဆိုတော့ကိုကမီးခလုတ်ရှိတဲ့နေရာစီကိုထပြီးတော့သွားစရာမလိုဘူး။အဲ့ဒီကြိုးမဲ့စပီကာကိုမိပိတ်လိုက်ပါလို့ပါဇက်နဲ့လှမ်းပြီးတော့ခိုင်းလိုက်တာနဲ့စပီကာကဒီအိမ်ကအင်တာနက်ကွန်ရက်နဲ့ဆက်ထားတဲ့မီးလုံးကိုပိတ်သွားအောင်လို့လုပ်ပေးနိုင်တယ်ပြန်ပြောရင်တော့အားလုံးက Internet of Things တွေပဲပေါ့အ
ဤစကားပြောစပီကာတွေအထူးဖြင့် Google Home Speaker နဲ့ချိတ်ဆက်သုံးလို့ရမယ် Internet of Things အိမ်သုံးပစ္စည်းသစ်တွေကို2019 CES နည်းပညာကုစည်းပြပွဲကြီးမှာဆင်တင်မိတ်ဆက်ကြဖို့လည်းရှိနေတော့ဒီကျိုးမဲ့စကားပြောစပီကာတွေကအခုနှစ်ထဲမှာလူအများရဲ့အာရုံစိုက်မှုကိုပိုရလာနိုင်တာကတော့သိကြတယ်ဗျနောက်ဈေးအားဖြစ်လို့ရှိရင်လည်းဒေါ်လာ100ကျော်200ဝန်းကျင်တွေဆိုတော့အများတက်နိုင်ကြတဲ့ဈေးဖြစ်တာကအားသာချက်တစ်ခုဖြစ်မယ်ထင်တယ်မဆုမြတ်မို့ရင်
အခု2019ခုနှစ်ထဲမှာလူတွေအတွက်အသုံးဝင်မဲ့နည်းပညာတွေကိုပြောရင်နောက်ဆုံးမော်ကားတွေကိုလည်းခြံထားလို့မရဘူးကိုသားညုံရေ2019မော်တော်ကားတွေကိုကြည့်လို့ရှိရင်ယာဉ်တိုက်မှုမဖြစ်အောင်လို့အလိုအလျောက် brake up ပေးတာတို့မောင်းနေရင်းနဲ့လမ်းရဲ့ဟိုဘက်ဒီဘက်ရိမ်းမသွားအောင်လို့အလိုအလျောက် steering ကိုထိမ့်ပေးတာတို့လူမျိုးတွေယာဉ်မောင်းအတွက်ကိုအထောက်အကူဖြစ်နိုင်တာမျိုးတွေမပါတဲ့ကားမျိုးဆိုတာမရှိတော့ဘူးကိုရီးယားထုတ် Hyundai ကစလို့ဒီဂျပန်နိုင်ငံလုတ် Honda ကနေပြီးတော့ဂျာမန်လုတ် BMW ကားအထိကားထဲမှာ Wi-Fi ကျိုးမဲ့ Internet ဆက်သွယ်စနစ်ပါတယ်ဂျိုရူးနဲ့လမ်းညွှန်ဆက်ပါတယ်နောက်ယာဉ်တိုက်မှုအန္တရာယ်ကိုရှောင်နိုင်အောင်ကားရဲ့ကိုယ်ထဲမှာ sensor တွေနဲ့သတိပေးတဲ့စနစ်တွေပါတယ်အရင်တော့လိုမျိုးတက်တက်ထဝယ်ထည့်ရတာမျိုးတွေမဟုတ်တော့ဘူးနောက်ဆုံးထုတ်ကားရိုက်မှာပါလာပြီ
ကားတကတော့ခတ်တာမျိုးကားတွေကအပူရေးချိန်တာမျိုးဆိုလို့ရှိရင်လေကို့အတန်နဲ့အမိတ်ပြီးခိုင်းလိုက်ုံပဲအရင်ကလိုမျိုး cloud တွေနှိမ့်စရာမလိုတော့ဘူးနောက်ကားမောင်းတဲ့သူအိမ်ငိုက်နေသလားပင်ပန်းနေသလားဆိုတာကိုသိနိုင်အောင်လုပ်တဲ့စနစ်လည်းပါသေးတယ်ဗ
ျအခုပြောခဲ့သမျှပစ္စည်းတိုင်းနည်းပညာတိုင်းကဒီအင်တာနက်ချိတ်ဆက်ဆက်သွယ်မှုအပေါ်မှာအလုံးအခြေခံပါတယ်အင်တာနက်ချိတ်ဆက်တယ်ဆိုတာအရင်ကတော့ဒီဇိမ်ခံပစ္စည်းလိုပဲလူတိုင်းသုံးနိုင်ဖို့ခက်ခဲခဲ့တာပါအခုနောက်ဆုံးပေါ်စမ်းသစ်တီထွင်မှုတွေကိုကြည့်လို့ရှိရင်အင်တာနက်ဆက်သွယ်မှုကမဖြစ်မနေလိုအပ်လာတယ်အင်တာနက်ဟာမရှိမဖြစ်လိုလာတဲ့ဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်လာတယ်အဲ့တော့မြန်နှုန်းမြင့်တဲ့အမြင့်လေးကောင်းလေပဲဖြစ်တာမို့အခု2019ခုနှစ်ထဲမှာ 5G ဆိုတာကိုလည်းပိုချလာရလိုက်အောင်ပဲကိုသားညုံရဲ့
4th generation ကျိုးမဲ့ mobile ဆက်သွယ်ရေး 4G ရဲ့အမြန်ဆုံး 4G LTE နည်းပညာကိုတော့မှတွင်တွင်ကြဲကြဲမသုံးနိုင်ကြသေးတဲ့နိုင်ငံတွေအများကြီးရှိနေသေးတာ 5G ကလာတော့မှလားဗ
ျဟုတ်တယ်ရှင်အမေရိကန်ကကျိုးမဲ့ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီကြီးတွေကဒီနှစ်ထဲမှာ 5G စနစ်ကိုစပေးနိုင်ဖို့ကြိုးစားနေပြီလေတခြားနိုင်ငံတော်တော်များများမှလည်းစမ်းသပ်နေကြပါပြီ Verizon ကုမ္ပဏီကဒီ 5G network အတွက်ကိုစမ်းတာတစ်စက္ကန့်ကို 10 gigabit အထိမြန်နှုန်းရှိတယ်လို့မကြခင်တုန်းကပဲထုတ်ပြောလာပါတယ်။အမေရိကန်မှာလက်ရှိ 4G LTE ရဲ့ပြန်မြမြန်နှုန်းက 12.3 megabit per second ဆိုတော့ 5G နဲ့ဆိုရင်အင်တာနက်ဆက်သွယ်မှုကအစားပေါင်းများစွာပိုမြန်သွားမယ်။ IoT ပစ္စည်းပေါင်း3,000နဲ့ချီကိုချိတ်ဆက်ပေးနိုင်မယ်လို့ဆိုတဲ့ 5G ဆက်သွယ်ရေးကွန်ရက်ကလက်ရှိရှိနေတဲ့စနစ်တွေထက်ကိုအများကြီးပိုပြီးတော့ခက်မိဖို့လိုတယ်။နည်းပညာကုမ္ပဏီတွေကတော့သူထက်ကအရင် 5G ဝန်ဆောင်မှုပေးနိုင်ဖို့ကြိုးစားနေကြတာပဲ။အခု2019ခုနှစ်ထဲမှာပေးနိုင်မပေးနိုင်ဆိုတာကတော့စောင့်ကြည့်ရမယ်။တေချာတော့ဒီအခု2019ခုနှစ်ထဲမှာ 5G မြန်နှုန်းမြင့်ဆက်သွယ်ရေးနည်းပညာအကြောင်းပိုပြီးတော့ကြားလာရမယ်ဆိုတာကတော့အသေးချာပြောနိုင်နေရှင့
်။အင်တာနက်ကိုအားကိုးရတဲ့ပစ္စည်းတွေများလာတာနဲ့အတူလုံခြုံရေးပိုင်းကိုလည်းမေ့ထားလို့မရသေးဘူးမဆုမြတ်မို့ရဲ့။ပြီးခဲ့တဲ့2016ခုနှစ်တုန်းကအင်တာနက်ကွန်ရက်ထဲမှာဝင်ရောက်တိုက်ခိုက်တဲ့ Cyber Crime သတင်းတွေကထိတ်တန့်ရောက်ခဲ့တာမဟုတ်လား။ Yahoo ဆိုလို့ရှိရင်သူစီပါဖွင့်ထားတဲ့ Yahoo Mail အကောင့်ပေါင်း1 billion ရဲ့အချက်လက်တွေခိုးခါရတယ်။ American သမ္မတယူကောက်ပွဲလဲဒီအဓိကပါတီကြီးတွေရဲ့ email တွေဂျာကနေပြီးတော့ဝင်ခိုးခံရအနှောက်အယှက်ခံခဲ့ရပါတယ်။ဆိုတော့ဒီအခု2019ခုနှစ်မှာအင်တာနက်ကွန်ရက်ကတဆင့်ဂျာပေါက်တိုက်ခိုက်မှုတွေကရှိနေဦးမယ်။လူတိုင်းဒီ online တခု hacker တွေရဲ့ရန်ရှိနေတယ်လို့ IT ကျွမ်းကျင်သူတွေကသတိပေးထားကြတယ်မဆင်မမွား
။အဲဒါကြောင့်လေဒီ Google လို့ကုမ္ပဏီကြီးတွေဆိုရင်လုံခြုံရေးဖိုင်းအတွက်ကိုတင်းကျပ်တဲ့ဆောင်ရွက်မှုတွေကိုလုပ်နေကြတာပေါ့ကိုသားညုံရဲ့လူတိုင်းအနေနဲ့လေဒီကိုယ့်ရဲ့ password တွေကိုခံမှန်းရခက်တဲ့ password တွေအဖြစ်ပြောင်းတင်တယ်ကိုတုံးနေတဲ့ software တွေ app တွေကအစ်စ် update လုပ်ပါလို့အသိပေးလာရင်လည်းချက်ချင်းလုပ်တင်ပါတယ်တနည်းတနည်းပြောင်းသွားတာနဲ့အမျှဒီနည်းပညာတွေကအဆင့်ပိုမြင့်လာတယ်။ပစ္စည်းတစ်ခုနဲ့တစ်ခုချိတ်ဆက်အသုံးချမှုပိုများလာတယ်။လူသားတွေလုပ်နိုင်တဲ့ကိစ္စတွေကိုကွန်ပျူတာအုံနောက်လို့တင်စားတဲ့ Artificial Intelligence AI တွေကိုနားလည်သဘောပေါက်အောင်လို့လေ့ကျင့်ပေးလို့ရတဲ့အခြေအနေမျိုးကောင်းကျိုးတိုးတက်မှုတွေရှိနေတယ်။တစ်ဖက်မှာလည်းအဲ့ဒီလိုမျိုးတိုးတက်မှုတွေကိုအခွင့်ကောင်းယူအသုံးချမဲ့သူတွေကအဆင့်ဆင့်ရှိနေတယ်ဆိုတာကိုလည်းအမြဲသတိထားသင့်တယ်ထင်ပါတယ်ရှင်။